ခရိယန်တွေနဲ့ဖျားเจ้าတွေကိုစစ်ကောင်စီရဲ့တိုက်ခိုက်မှုမကြာမီကမြင့်တက်လာပြီးတဲ့နောက်ဆရာနာသိမ်းမှုနှစ်နှစ်ပြည့်မှာမြန်မာနိုင်ငံအတွက်3ရက်ဇက်တိုက်ဆူတောင်းကြဖို့ပုံရဟန်းမင်းကြီးကတောင်းဆိုလိုက်ပါတယ်ဒီဆူတောင်းပွဲကိုပုံရဟန်းမင်းကြီးတီထောင်ထားတဲ့လိုအပ်တဲ့ဖျားเจ้าတွေကိုကူညီပေးရေး8 to the charge in need ACN အဖွဲ့ကဦးဆောင်ပြီးခရိယန်များသွေးစည်းညီညွတ်ရေးဆူတောင်းပွဲတက်ကိုကျင်းပမှာဖြစ်ပါတယ်ကမ္ဘာ့3ရက်ဆူတောင်းပွဲကိုဒီနေ့ဇန်နဝါရီလ30ရက်နေ့ကနေဆရာနာသိမ့်တဲ့ February လ1ရက်နေ့အထိပြုလုပ်မှာဖြစ်ပါတယ်။ February 1ရက်နေ့မှာနှစ်နှစ်ပြည့်တော်မှာဖြစ်တဲ့အတိုင်းမြန်မာနိုင်ငံကကြေကွဲစရာဖြစ်ရတွေကိုရပ်တန့်ပေးနိုင်တဲ့နှလုံးသားတွေနှိုးထလာအောင်ဖျားသခင်ကိုကျွန်တော်တို့ဆူတောင်းတောင်းဆိုကြမှာဖြစ်ပါတယ်လို့ ACN အဖွဲ့ရဲ့အလုပ်ဘူဆောင်ရာရှိ Thomas Heidelgarten ကပြောပါတယ်။စစ်ကြောထွက်ပြေးနေကြတဲ့ကလေးတွေအမျိုးသမီးတွေတကြီးရွယ်အိုတွေနဲ့မကြမ်းမကြတဲ့လူတွေပါဝင်အိုအိမ်စွန့်ခွာထွက်ပြေးကြရတဲ့လူတွေအားလုံးအတွက်လည်းဆူတောင်းကြမှာဖြစ်တယ်လို့ဇန်နဝါရီလ26ရက်နေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာပြောထားခဲ့တာပါအချမ်းဖက်တိုက်ခိုက်နေတာတွေရပ်ပြီးဆွေးနွေးပွဲကိုပြန်ပြီးတွားကြဖို့အတွက်ဆူတောင်းကြပါစို့လို့လည်းသူကဆိုပါတယ်ဇန်နဝါရီလ15ရက်ကချမ်းသာရွာမှာလူနေအိမ်ချင်း900နဲ့အတူနှစ်တရာတက်တန်းရှိခရစ်ယာန်ဖျားချောင်းပြားကျသွားခဲ့ပြီးတဲ့နောက်ပုံရဟမင်းကြီးကသူ့အတွေ့တွေဟာနာကျင်စွာနဲ့မြန်မာနိုင်ငံကိုရောက်ရှိနေပါတယ်လို့ဇန်နဝါရီလ22ရက်နေ့ကဆူတောင်းပွဲမှာပြောကြားခဲ့ပါသေးတယ်။အာဏာသိမ်းနှစ်နှစ်ပြည့်အာဏာရှင်ဆန့်ကျင်ကန့်ကွက်ပွဲတစ်ရပ်ကိုအီတလီနိုင်ငံမှာပဲပါမာမြို့မှာဇန်နဝါရီလ28ရက်နေ့ကပြုလုပ်ခဲ့ကြပါတယ်။ဒီပွဲကိုလွတ်တော်မအယ်ဘာတီနာဆိုလီယာနီမြို့တော်ဝင်မီခဲလီကွဲလာနဲ့ဒေသဆိုင်ရာအကြီးအကဲတွေ၊ဘာသာရေးဆိုင်ရာတာဝန်ရှိသူတွေ၊ပါမတ်တက်ကကပေါမောက်ခတွေ၊အထက်တန်းကျောင်းသူကျောင်းသားတွေ၊တက်ကကျောင်းသူကျောင်းသားတွေ၊ညီညာရေးစင်တာဥက္ကဋ္ဌနဲ့အီတလီရောက်မြန်မာတွေတက်ရောက်ခဲ့ကြပါတယ်။